ဒေါက်တာမြင့်ဆန်ခင်ဗျာအခုလိုကျွန်တော်တို့ SBS Radio နဲ့စကားပြောပြီးအတွက်ကျေးဇူးတင်ပါတယ်ပထမဆုံးအနေနဲ့ကတော့ဒီဒေါက်တာမြင့်ဆန်ဘယ်သူလဲဆိုတာကိုသောတာရှင်နေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒေါက်တာမြင့်ဆန်ပါအမြမာပြည်က BLLB ဘွေးရပြည်ခုနိုင်ငံသားဩစတြေးလျအပါဝင်မလေးရှားနိုင်ငံတောင်ဝပစိဖိတ်တက္ကသိုလ်မဥပဒေပညာကိုကျွန်တော်ပို့ချခဲ့တာ1990ခုနှစ်ခရီးရပါပဲအခုလောလောဆယ်တော့မလေးရှားနိုင်ငံမလက္ခဏာမျိုးမัลတီမီဒီယာတက္ကသိုလ်မှာဥပဒေပါမောက္ခဖြစ်ပါတယ
်ဒေါက်တာမြင့်ဆန်ကျွန်တော်ပထမဆုံးမေးချင်တာကတော့ကျွန်တော်အခုလောလောဆယ်မှာဗမာပြည်မှာအထွက်လာတဲ့သတင်းတွေအရဆိုရင်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်တို့ကြားမှာသူတို့ဆွေးနွေးညှိနှိုင်းမှုတွေကအခုလောလောဆယ်မှာတင့်နေရဆိုတဲ့သဘောသတင်းတွေထွက်နေပါတယ်ဒေါက်တာမြင့်ဆန်အနေနဲ့ဟောဘယ်လိုမြင်ပါလဲ
ကျွန်တော်ပုံမှန်လေးပြောရင်တော့အပေးသိတွေကတော့တွင်းမိုင်းလူပဲတိမှာပဲလေလေဒါပေမဲ့ပဒင်းကတော့ဟုတ်လောက်ပါလေကျွန်တော်တို့အပင်ပပြိတ္တအနေနဲ့ပြောရမယ်ဆိုရင်သူတို့၃ချိန်၃ငါတွေးပြီးပြီဒါကကိုတယ်ရပြောသလိုပဲကျွန်တော်တို့ကအပင်ပကပဲကြီးတာပေါ့ဒါပေမဲ့အခုလောလောဆယ်ကြားခဲ့ရတာတော့ရပိုင်းပေါ့လေတပတ်တော့ပဲရှိပါအောင်မယ်ထွက်လာတဲ့ပဒင်းကတော့ NLD နဲ့ဒေါ်အောင်ဆန်းစုကြည်နဲ့59စာလုံးကိုပြင်ဖို့လောလောဆယ်မှာပြင်ဖို့ကိုတော့သူတို့လက်လွတ်လိုက်ပြီးဆိုပါတော့လေအဲ့ဒီစကားပဲတုံးတော့မယ်ထင်ပါရဲ့ဆက်မလုပ်တော့ဘူးလို့ပြောတယ်ဘာလို့လဲဆိုတော့မတ်လ19ရက်နေ့သမဒလောင်း၂ယောက် NLD ကဒုတိယသမဒလောင်း၂ယောက်အာစစ်တပ်ကိုယ်စားလှယ်တွေကဒုတိယသမဒလောင်း၂ယောက်တင်ဖို့နေ့ကိုမတ်လ10ရက်နေ့ကိုရွှေ့လိုက်တဲ့အတွက်ကြောင့်မို့လို့ဒီကိစ္စကိုဆက်မလုပ်တော့ဘူးလို့ပြောတယ်အဲ့တော့ဒီနိုင်တာကတော့ပိုလိုပေါ်ပေါ်တင်းတင်း၃ငါတူတွေ့ပြီးပေါ့လေဘာတွေဆွေးနေတယ်ဆိုတာကတော့အော်တေချာမတေးရဘူးဒီကောလာဟာလာတို့အင်တာနက်မှာဖားရတဲ့တင်းတစ်ခုကတတရချင်းတွေ့တဲ့ခါမှာနော်ကျွန်တော်ကြားလာလေပို့ချုပ်မူကြီးမင်းအွန်လိုင်းနဲ့တွေ့တဲ့ခါမှာဒေါ်သက်ဆွကြီးကစစချင်းပြောတာကိုပါလဲဆိုရင်ကျွန်တော်တို့59စာကိုပြင်ဖို့ဟိုကိစ္စကိုဆက်မလုပ်တော့ပါဘူးလို့ပြောလိုက်တော့သူတို့နည်းနည်းအာဩသွားတယ်တဲ့ဘာလို့သူတို့ကဒီစစ်တပ်ဘက်ကရန်ကုန်တိုင်းရခိုင်ပြည်နယ်ရှမ်းပြည်နယ်နဲ့နောက်တနေရာဘယ်ပြည်နယ်လဲမသိဘူးခင်ဗျလေးပြည်နယ်ကိုသူတို့ဝင်ကြီးချုပ်ကိုစစ်တပ်ကလူကိုခန့်ဖို့သူတို့ညှိနှိုင်းတယ်အဲ့ဒါအဲ့လိုပေးကြီးလို့ရင်တော့59စာကိုဆိုင်းငံ့ဖို့သူတို့အစီအစဉ်ရှိတယ်လို့ပြောတယ်အဲ့တော့အဲ့ဒါကိုသူတို့မလုပ်တော့ဘဲနဲ့တနေ့မနေ့တနေ့ရပဲထွက်လာတဲ့တဲ့င်းက NLD အနေနဲ့ပြည်နယ်ဝင်ကြီးချုပ်အားလုံးကို NLD ကပဲခန့်မယ်ဆိုတော့အပေးယူကတော့အဲ့ဒီဘက်မှာမတည့်တော့ဘူးအပေးယူကိုတော့အောင်ဆန်းစုကြည်ကလက်မခံတော့ဘူးထင်ပါတယ်ဒီ59စာကိုဆိုင်းငံ့ဖို့ဒုမုတ်ပြင်ဆင်ဖို့ကိုတော့နောက်နှစ်နှစ်အတွင်းကိုမလုပ်ဘူးလို့ပြောတယ်ခင်ဗျအဲ့တော့အဲ့ဒီအခြေအနေတွေအရဆိုရင်တော့မတ်လ10ရက်နေ့မှာသမဒလောင်းဦးထွက်လာပါလိမ့်မယ်ဒါပေမဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ရွေးကောက်ပွဲမတန်ခင်ငါ3ရက်လောက်အလိုမာတဲ့ကိုကပြောထားတာကနိုဝင်ဘာလ5ရက်နေ့2015ခုနှစ်ကပြောတဲ့သတင်းစာရှင်းလင်းမှာအင်္ဂလိပ်ဘာသာနဲ့သူကပြောတာ I will be above the president သမ္မတရဲ့အထက်မှာနေမယ်လို့ပြောထားတဲ့ကသမ္မတဟာနော်ဒေါ်ဆန်းစုကြည်ရဲ့အောက်မှာများရှိမှာတော့မသိဘူးအဲ့တော့အဲ့ဒီအခြေအနေပေါ့လေအဲ့တော့နောက်ဆုံးပြောရရင်တော့ဒီကိစ္စနဲ့ပတ်သက်ပြောရရင်တော့အခုလောလောဆယ်လူထုကစိတ်ဝင်စားနေတာကဒုတိယသမ္မတလောင်းနှစ်ဦးဘသူဖြစ်မလဲလို့ပြောတော့ဦးဝင်းထင်ကဆရာဝန်မဟုတ်ဘူးလို့ပြောတယ်ဒါကိုကျွန်တော်ခမန်းကြီးပြောရရင်နာမည်တည်းအများဆုံးထွက်နေတာဘိုးချုပ်ကြီးဟောင်းသူရဦးတင်မဟုတ်ဘူးခင်ဗျအဲ့ဒါမဟုတ်ဘူးလို့ပြောတော်လေအများဆုံးထွက်တာကဥထင်ကျော်ဥထင်ကျော်ဆိုတာဆရာကြီးမင်းတူဝင်ရဲ့သားNLD အတွင်းစီမှာပါဝင်ခဲ့တဲ့ကွယ်လွန်သူဦးလွင်ရဲ့တမက်ဖြစ်ပါတယ်အဲသူအများဆုံးသတင်းထွက်နေတယ်ကျွန်တော်အနေနဲ့ကတော့ NLD အနေနဲ့သူကြသမဒသူကိုအမျိုးသမီးတင်များတင်မလားမသိဘူးတင်များကောင်းမလားမသိဘူးလို့တော့ကျွန်တော်စဉ်းစားမိပါတယ်နောက်တစ်ခါတိုင်းရင်းသားတယောက်ကိုတင်များကောင်းမလားမသိဘူးဒီတီးလူပြီးခင်ဖြစ်တဲ့ကျန်ဖို့ဆိုရမှာတော့ဒုတိယသမ္မတတူကိုကျန်တိုင်းရင်သားဒေါက်တာဆိုင်မောက်ခန်းကိုခန့်ခဲ့တဲ့အတွက်ကြောင့်မို့လို့ NLD နေနဲ့တိုင်းရင်သားတူကိုခန့်မလားဆိုရင်ကျွန်တော်စဉ်းစားကြည့်တာကဦးထင်ကျော်ကိုသမ္မတလောင်းတူဖြစ်ခန့်ဒါမှမဟုတ်ရင်ဒေါက်တာတင်မာအောင်ဆိုတာဒေါက်ဆန်းစုချီရဲ့ကိုရေးတွေ့အရာရှိပဲခေါ်မလားမသိဘူးခင်ဗ
ျ
ဒေါက်တာတင်မာအောင်ဟာရခိုင်အမျိုးသမီးဖြစ်ပါတယ်အဲနောက်ပြီးတော့အမျိုးသမီးလည်းဖြစ်တဲ့အတွက်ကြောင့်မို့သူရင်ခန့်ရင်ကောင်းမလားလို့ကျွန်တော်စဉ်းစားမိတာဒါလည်းမှန်ညင်မှမှန်ပါပါအဲ့နောက်တစ်ခုကျွန်တော်ပြောချင်တာကတော့ထပ်ပြောချင်တာကတော့ဒေါက်တာတင်မအောင်ကမဖြစ်လောက်ဘူးလို့ထင်တယ်။ဘာဖြစ်တော့လို့ဆိုတော့ဒေါက်သူဒေါက်တာပြုမင်းလင်းပြောရင်ကျွန်တော်တေချာလားမသိဘူး။သူကဆရာဝန်ဒေါက်တာလား PhD ဒေါက်တာလားတော့မသိဘူးခင်ဗျ။ဒါပေမဲ့ဆရာဝန်ဒေါက်တာဖြစ်လောက်တယ်လို့ထင်ပါလေ။မှားရင်ကျွန်တော်တောင်းပါမယ်။ဒေါက်တာတင်မအောင်ဟာဆရာဝန်ဒေါက်တာမဟုတ်ဘူးဆိုလို့ရှိရင်တော့ ဖြစ်တန်ကြီးရှိတယ်ဘာလို့ဆိုတော့ဥဝင်းထင်ကဆရာဝန်မပါဘူးလို့သူရဲ့လွန်ခဲ့တဲ့နှစ်ရက်သုံးရက်တော့ပြောဆိုချက်တခုမှတွေ့ရလို့ပ
ါဒေါက်တာမြင့်စံအနေနဲ့ဒေါအောင်ဆန်းစုကြည်ကအခုတမနာနေရာမယူတော့ဘူးဆိုတော့တမနာအပေါ်ကနေအုပ်ချုပ်ဖို့အတွက်ဒေါအောင်ဆန်းစုကြည်ကဘယ်လိုနေရာနေပါဝင်မယ်လို့ထင်ပ
ါအခုဒါလဲကျွန်တော် online နဲ့တင်းမှာထွက်တဲ့တင်းကိုပဲပြန်ပြောမှာပဲကျွန်တော်အနေနဲ့အတွင်းစည်းလဲမဟုတ်အပြင်စည်းတော့မှမဟုတ်ပါဘူးဝေးကြီးမှနေတော့သူတို့ပြောနေတာကတော့ဒေါအောင်ဆန်းစုကြည်ဟာနှစ်ခုလုံနိုင်တယ်အဲတစ်ခုကဘာလဲဆိုရင်နိုင်ငံရေးဝန်ကြီးနိုင်ငံရေးဝန်ကြီးဆိုတာကနိုင်ငံရေးဝန်ကြီးဒီကာလုံလို့ခေါ်တဲ့ကာကွယ်ရေးနဲ့လုံခြုံရေးကော်မတီမှာ12ဦးပါတယ်12ဦးမှာသမ္မတဒုတိယသမ္မတနှစ်ဦးတူဦးကစစ်တပ်ကဆိုတော့ထားလိုက်တော့အဲတော့စစ်တပ်ကမဟုတ်တဲ့လူကဖြစ်နိုင်တာကနော်ဒီခုဒီမှာကတော့ကျွန်တော်ပြောပြရမယ်ဆိုလို့ရှိရင်ကာလုံမှာသူတို့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာသမ္မတက NLD ကသမ္မတပဲဖြစ်မှာပဲဒုတိယသမ္မတတူအဲ့ဒါ NLD ကသမ္မတဖြစ်မယ်နောက်တစ်ခါနိုင်ငံရေးဝန်ကြီးဒါလည်း NLD ကပဲဖြစ်မယ်နောက်တစ်ခါပြည်သူ့လွတ်တော်ဥက္ကဋ္ဌနာမည်တည်နေပြီဦးဝင်းနဲ့နော်နောက်တစ်ခါအမျိုးသားလွတ်တော်ဥက္ကဋ္ဌအဲ့ဒါကဦးမန်းဝင်းခိုင်တန်းဒီနှစ်ယောက်ပဲနာမည်သိရပါသေးတယ်အဲနောက်ပြီးတော့ကာကွယ်ရေးဝန်ကြီးတည်ထောင်ရေးဝန်ကြီးနေဆက်ရေးရာဝန်ကြီးနောက်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်အဲ့တော့သုံးယောက်တော့တည်တည်ဒီကာလုံအစ်စ်မှာသူတွေပါမယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကွယ်လွန်သူစာရေးဆရာမောင်သားရရဲ့စကလုံးကိုသုံးရမယ်ဆိုရင်ဘယ်လိုဆိုပါစေဒါမှမဟုတ်ဘယ်လိုပဲဖြစ်ဖြစ်7ယောက်မှာ6ယောက်ကစစ်တပ်ကဖြစ်နေတာ7ယောက်မှာ6ယောက်ဆိုတာဘယ်သူလဲဆိုရင်1ကာကွယ်ရေးဦးစီးချုပ်2ဒုတိယကာကွယ်ရေးဦးစီးချုပ်3တည်ထောင်ရေးဝန်ကြီးကာကွယ်ရေးဝန်ကြီးနေဆက်ရေးရာဝန်ကြီးဆိုတာကစစ်တပ်ကအခြေခံဥပဒေရစစ်တပ်ကခန့်အားမှာပါနောက်ဒုတိယသမ္မတတူကလည်းစစ်တပ်ကခါမလို့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအများစုက serving military officers ပြောရမယ်ဆိုလို့ရှိရင်လောလောဆယ်စစ်တပ်မှာအမှုဒါနေတဲ့စစ်ဗိုလ်များစစ်တပ်ကပုဂ္ဂိုလ်များဖြစ်ပါတယ်။ကျန်တဲ့9ယောက်ကသာလျှင် NLD ကရွေးချယ်မဲ့သမ္မတဒုတိယသမ္မတနဲ့နိုင်ငံရေးဝန်ကြီးနဲ့ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌဖြစ်ပါတယ
်။
ဘယ်လိုပဲဖြစ်ဖြစ်ဒေါ်သန်းစုကြည်နဲ့နိုင်ငံရေးဝန်ကြီးရာဒူးကိုယူမယ်ဆိုလို့ရှိရင်သူ့အနေနဲ့ကာလုံမှာထိုင်တော့သူ့အတမဲတော့ပါတော့လာပါလိမ့်ဒါပေမဲ့သူကအဲ့ဒီဘက်က offside ကို offlink ကိုဘာမှလို့ပြောရရင်တခြားတစ်ဖက်ကစဉ်းစားကြည့်ပြန်တော့လေနိုင်ငံရေးဝန်ကြီးသွားရင်သူ့အနေနဲ့ energy ကိုဥဆောင်ဖို့ကိစ္စမှာနည်းနည်းလေးဒီဘက်ကလိဟင်းသွားနိုင်တယ်နိုင်ငံရေးကိုလည်းခဏခဏထွက်ရမယ်ဆိုပြီးတော့ဝေဖန်တယ်လွန်ခဲ့တဲ့3ရက်လောက်ကပဲမြန်မာတိုင်းသတင်းစာမှာနိုင်ငံရေးသားအမိခံထင်ပါလေဗမာနာမည်တော့မဟုတ်လူတယောက်ကအင်္ဂလိပ်ဘာသာနဲ့ဆောင်းပါးရေးထားတာဟိုတော်တော်လေးဝေဖန်ထားတယ်အဲ့တော့ကျွန်တော်အင်္ဂလိပ်လိုပဲပြောရရင် she will be damn if she do she will be damn if she don't တကယ်လို့96ဆဟိုအတင်းပြင်းနဲ့လုံမယ်ဆိုလို့ရှိရင်လေအာတိတ်ကိုအာနာမဲ့တယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးတော့ဟောနော်ဒီအရင်သမ္မတဟောင်းတွေရဲ့အမိတွေကဝေဖန်ထားတယ်နာမည်တော့မပြောတော့ပါဘူး if face will come up ဆိုတာရှိတယ်တကယ်လို့နောက်ကနေပဲနေမယ်နိုင်ငံရေးဝန်ကြီးနေမယ်ဆိုရင်လေဝေဖန်တဲ့ဒါဘယ်လိုလုပ်ဖြစ်နိုင်မလဲလေဒါအကုန်လုံး pension တွေဖြစ်ကုန်မှာပေါ့ပေါ်တယ်ဒီစစ်တပ်နဲ့ရောဘာတွေရောဆိုအရှိကြီးတော့ကျန်အသေးလေးတော့ကျွန်တော်လည်းမမှတ်မိတော့ဘူးအဲ့မှာ
ပြန
်လည်းမပြောတော့ပါဘူးအဲ့တော့ဘယ်လိုလုပ်လို့96ဆကိုအတင်းပြင်းမယ်မလျှော့ပေးဘူးဆိုရင်လည်းတကယ်လို့ထားလိုက်ပါတော့96ဆကိုစစ်တပ်ကဖိုင်နန်းမှုသဘောတူတဲ့စစ်တပ်ပူကြီးချုပ်လေးခုနေရာကိုစစ်တပ်ကလူတွေပေးမယ်ဆိုရင်လည်းဒေါ်ဆန်းစုကြည်ဝေဖန်အောင်ပါပဲကိုယ်ရောအဲ့လားသူမလုပ်တော့ဘူးမလုပ်တော့ပြန်တော့လေဝေဖန်တဲ့လူရှိတယ်အဲ့တော့အကြတဲ့ပေါ့လေအကြတဲ့မှာနိုင်တဲ့လူကအကြတဲ့ဖြစ်နေတယ်ခက်တာကကဘာပေါ်မှာရှိတဲ့နိုင်ငံ90ရာခိုင်နှုန်း80ရာခိုင်နှုန်းမှာဒီမိုကရေစီဥပမာအပြင်ဒီမိုကရေစီတပိုင်းနိုင်ငံဖြစ်တဲ့မလေးရှားနိုင်ငံเนาะတို့မှာတော့မှနိုင်တဲ့သူကဘလောက်ထိအကြတဲ့တွေနဲ့မတွေ့ရဘူးအခုကစစ်တပ်အာဏာလွှမ်းမိုးမှုဟာဒုတိယကမ္ဘာစစ်ပြီးမှကမ္ဘာနဲ့ချီပြောရရင်အကြရှည်ဆုံးဖြစ်တဲ့မြန်မာနိုင်ငံမှာဒီလိုအစိတ်ရောက်ဖို့ကိုပဲနှစ်အစိတ်ကျော်ပြစရတယ်။နည်းနည်းနှိုင်းရှင်ပြောရမယ်ဆိုရင်တူတူလေးနှိုင်းရှင်ပြောရမယ်ဆိုရင်1988ခုနှစ်ဖေဖော်ဝါရီလ22ရက်ကနေ25ရက်နေ့အတွင်းမှာဖိလစ်ပိုင်နိုင်ငံမနီလာမြို့မှာ People's Power Uprising ဆိုပြီးတော့ဖြစ်တယ်။မာကိုအာနာရှင်ဖောင်းပေါ့လေအာနာရှင်တပိုင်ဦးနေဝင်းနဲ့ဦးတန်းရွှေတို့တော့အာနာရှင်မဆိုးပါဘူး။ဘာဖြစ်လို့လဲဆိုတော့သမဒမာကိုစကဒီမိုကရေစီရေးအရေးရ1965ခုနှစ်ကတက်လာတာ1992ခုနှစ်မှာအရေးပေါ်ခြေနေကြီးကြတဲ့1986ခုနှစ်မှာပါတီစုံရွေးကောက်ပွဲလုပ်တဲ့လုပ်တော့နောက်ကမလာဖြစ်လာမယ်ကိုရာဇာအီကွီနိုကိုဟာနိုင်ရသားနဲ့မလွဲမလို့ပါလို့ကမာပြီမှာ1990ခုနှစ်ကလုတ်ခဲ့တယ်လို့လုတ်တော့ လူတို့တွေဆန္ဒပြတယ်ဆန္ဒပြတော့ကာကွယ်ရေးဦးစီးချုပ်ရာမို့စ်ကဒီဘက်ကိုကူးပြောင်းသွားတော့ပုံရဲ့အတွင်းဒေါ်ကိုရာဇန်အီကူနိုဟာအာဏာရပါတယ်ဒါပေမဲ့ကိုရာဇန်အီကူနိုလည်းဝန်ဖန်တဲ့လူရှိတာပဲအခုဆိုရင်နှစ်30ပြည့်သွားပြီသူတို့ People's Power Uprising ဒါပေမဲ့ဖိလစ်ပိုင်တော်လန်ရေးကိုကျွန်တော်ဗီဒီယိုတို့တယ်လီဗီရှင်မှာကြည့်တယ်ကျွန်တော်စစ်တမ်းမှာဒေါ်သာထွက်သူတို့ကျတော့လွယ်လိုက်တာလို့လွယ်လိုက်တာကျွန်တော်ဝင်နေတာကကျွန်တော် classmate မိတ်ဆွေတူဖြစ်တဲ့သူနာမည်ရိုလန်ဒိုမက်ဒလာ1982ခုနှစ်ကမီရှိဂန်ဥပဒေကြောင်းကကျွန်တော်တို့တူတူမဟာဥပဒေဘွဲ့ Master of Law တူရတာပါ1999ခုနှစ်ဩဂုတ်လမှာမနီလာမြို့မှာသူကျွန်တော်စီဗေးတစ်ခု Law Asia စီဗေးတစ်ခုတွင်းနဲ့88ခုနှစ်အရေးခင်းကြောင်းပြောလို့သူ့လိုပညာတတ်တယောက်ကမှဗမာပြည်မှာလူတွေတည်သလားတဲ့အဲ့တော့ကျွန်တော်ကလူရခက်ရခက်ဖြစ်သွားတယ်ခင်ဗျာ
အ
ဲသူ့လိုပညာတတ်တယောက်ကတောင်မှဗမာပြည်မှာ88ခုနှစ်အရေးခင်းကတည်သလားဆိုတော့အမေတော့ကျွန်တော်လည်းတော်တော်အံ့ဩသွားတယ်20 February 1986ကနေ25 February 1986ခုနှစ်ဖြစ်ခဲ့တဲ့ Philippine People's Power Uprising မှာတော့ကျွန်တော်သိသလောက်အပေးပြောက်ကမရှိသလောက်နေပါတယ်အဲ့တော့ဗမာနိုင်ငံနဲ့ Philippine နိုင်ငံရဲ့ကံကြမ္မာကွာဝုံကိုကျွန်တော်ဟိုပြောရင်းနဲ့အခုเนาะဒါပေမဲ့အခုကြောင်ဒီတော့နည်းနည်းပန်းလာပါပြီနောက်ပြီးအခုစစ်တပ်နဲ့အခုကအာဏာဆွဲတာမဟုတ်ဘူးခင်ဗျအာဏာဆွဲတာမဟုတ်အာဏာကိုခွဲဝေရတာဒါဟာ54နှစ်တည်းမှာပထမဆုံးကြိဖြစ်တာပါအာနာဦးအရင်ကခွဲဝေလို့ကိုမရဘူးအခုမှခွဲဝေရတဲ့အဆင့်ကိုရောက်ဖို့၃ပတ်လောက်လိုတယ်ဒီ၃ပတ်အတွင်းမှာမတ်လမကုန်ခင်မှာဘာတွေဖြစ်မလို့ပြောလို့လည်းမရဘူးဖြစ်တော့မှဖြစ်တော့ဘူးလို့ထင်ပါတယ်လေ
အဲ့
တော့ဒါကလောလောဆယ်ချင်းနေနဲ့လွန်ခဲ့တဲ့နှစ်30ဖိလစ်ပိုင်နိုင်ငံမှာဖြစ်ပျက်တာတဲ့ပတ်သက်ပြီးကျွန်တော်နှိုင်းယှဉ်ပြောပြတာပါဟုတ်ကဲ့
ဒေါက်တာမြင့်စံအခုတို့တေချာရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော
်ဟုတ်ကဲ့ဟုတ်ကဲ့ Thank you
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်။နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။